ူရဥရွှေမန်းဦးဆောင်နဲ့ဥရေရေးရနဲ့ဒုကိစ္စရများလေးလာစမ်းစစ်သုံးသပ်ရေးကော်မရှင်ရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေကိုဒုတိယကြိမ်ပြင်ဆင်သတ်မှတ်ဖို့အတွက်ပြည်ထောင်စုလွှတ်တော်မှာဒီနေ့သဘောထားရယူရမှာဦးစိုးသိန်းကကန့်ကွက်တာဖြစ်ပါတယ်။ပြင်ဆင်သတ်မှတ်လိုက်တဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေထဲမှာကော်မရှင်ဟာတည်ဆဲဥရေတွေကိုလေးလာစမ်းစစ်သုံးသပ်ပြီးပြင်ဆင်ဖို့ပေးဖြတ်ဖို့နဲ့အသစ်ပြဋ္ဌာန်းဖို့တင်တဲ့ဥရေတွေကိုပြည်ထောင်စုလွှတ်တော်ထံတင်ပြရမယ်လို့ပါဝင်ပါတယ်။ပြင်ဆင်လိုက်တဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေကိုပြည်ထောင်စုလွှတ်တော်နိုင်ငံကမန်းဝင်းခိုင်တန်းကလွှတ်တော်မှာအခုလိုကြေညာခဲ့ပါတယ်
။ကော်မရှင်ကြီးကကြီးတည်ဆဲဥရေများလေးလာစမ်းစစ်သုံးသပ်ပြီးပြင်ဆင်ရန်ပေဖြတ်နဲ့အသစ်ပြဋ္ဌာန်းရန်တင်တော်ဥရေများကိုပြည်ထောင်စုလွှတ်တော်သို့တင်ပြရမည်။ခါကူခက်ကာရအချင်းနှင့်လိုက်လောင်းညူရှိပြီးနိုင်ငံတော်နှင့်နိုင်ငံသားများ၏အကျိုးကိုဖြစ်ထိုးစေမည်ဥရေကြောင့်များကိုရေးဆွဲပြုစု၍ပြည်ထောင်စုလွှတ်တော်သို့တင်ပြရမည်။ကဲလေအထူးကိစ္စရများပေါ်ပေါက်လာပါက၎င်းကိစ္စရများအပေါ်ဥရေအမည်နိုင်ရှိ၍လေးလာဆန်းစစ်သုံးသပ်ပြီးပြည်ထောင်စုလွှတ်တော်သို့အစီအခံတင်ပြရမည်
။တမန်ရုံးဝန်ကြီးဟောင်းလက်ရှိအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစိုးသိန်းကဖွဲ့စည်းပုံအခြေခံဥပဒေမှာဥပဒေရေးဆွဲတာကိုပြည်သူကရွေးချယ်ထားတဲ့ပြည်သူကိုယ်စားလှယ်တွေပြည်ထောင်စုအဆင့်အဖွဲ့အစည်းတွေကသာတင်သွင်းခွင့်ရှိတာဖြစ်တဲ့အတွက်ကော်မရှင်အနေနဲ့ဥပဒေကြမ်းတွေကိုရေးဆွဲပြုစုခွင့်ပေးတာကိုသဘောမတူကြောင်းလွှတ်တော်မှာကန့်ကွက်ခဲ့ပါတယ်။ဦးစိုးသိန်းကသူ့ရဲ့ကန့်ကွက်မှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။အခြေခံဥပဒေနဲ့မညီဘူးကော်မရှင်ကမရေးဆွဲအောင်ဥပဒေကြမ်းရေးဆွဲတဲ့လူကရေးဆွဲနိုင်တဲ့လူကဟိုက်ထဲမှာရှိတဲ့လွှတ်တော်ကိုယ်စားလှယ်600ကျော်ပဲ။ဘုဘက်ကပြည်ထောင်စုဝန်ကြီးဌာနတွေဒီဟာပဲဥပဒေကြမ်းကိုရေးဆွဲခွင့်ရှိတယ်။ဒီအခြေခံဥပဒေမှာပါတယ်။ဒါကြောင့်ပြောပြစာသားကိုပြောတော်လေဦးဝင်းမြန်ရှင်းလိုက်တဲ့ခါကျတော့ဒါလည်းကွန်ပဲလို့ကျွန်တော်မှရှင်းကြည့်လို့မှမတွေ့တာဟုတ်ဒါပဲတွေ့တာရှင်းကြည့်လိုက်တော့လေသူလည်းစူးစမ်းပြီးပြန်ထိန်းချုပ်ထားတာတွေ့ပါလေဒါအတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်ဗမာစာဝါဒင်ကိုပြောတာ
အရင်ကဥပဒေကြမ်းတွေကိုရေးဆွဲပြုစုတင်ပြရမည်ဆိုတဲ့တတ်မှတ်ချက်ကိုဥပဒေကြမ်းတွေကိုရေးဆွဲပြုစုပြီးပြည်အောင်စုလွှတ်တော်ထံတင်ပြရမည်လို့ပြင်ဆင်လိုက်တာဖြစ်ပါတယ်ဦးစိုးသိန်းရဲ့ကန့်ကွက်မှုအပေါ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြတ်ကလွှတ်တော်မှာအခုလိုပြန်လည်ရှင်းလင်းခဲ့ပါတယ်
ခေတ္တကာလအခြေအနေနဲ့လိုက်လွဲညီတွေ့ရှိပြီးနိုင်ငံတော်နဲ့နိုင်ငံသားများ၏အကျိုးကိုဖြစ်ထိုးစေမည့်ဥပဒေကြမ်းများကိုရေးဆွဲပြုစုတင်ပြရမည်ဆိုတာဘယ်အဖွဲ့အစည်းကိုတင်ပြရမှာမပါပါဘူးအဲ့ဒီတော့ပြည်သူ့အဆင့်အဖွဲ့အစည်းညီသူကိုမဆိုတင်ပြနိုင်တဲ့အခြေအနေဖြစ်ပါတယ်ဒါကြောင့်မလို့ဒီမှာကယနေ့ဖြစ်ဆက်လိုက်တာကပြည်သူ့လွတ်တော်သို့တင်ပြရမည်ဆိုတာပြည်သူ့လွတ်တော်ကဖွဲ့စည်းတဲ့အဖွဲ့အစည်းဖြစ်လို့ပြည်တော်စုလွတ်တော်ကိုတာဝန်ခံရမှာဖြစ်တဲ့အတွက်ပြည်တော်စုလွတ်တော်ကိုပဲတင်ပြခိုင်းလာတာဖြစ်ပါဒါလေးကိုကျွန်တော်တို့ရှင်းလင်းစေချင်ပ
ါဦးဝင်းမြစ်ကရှင်းလင်းပြောဆိုပြီးနောက်ဦးစိုးသိန်းကပြင်ဆင်သတ်မှတ်ချက်ကိုသဘောတူလိုက်ပါတယ်ပြင်ဆင်ချက်တွေထဲမှာကော်မရှင်ဟာဥရေကျန်းရေးဆွဲဖို့အတွက်ပြည်တော်စုလွတ်တော်ရဲ့တာဝန်ပေးချက်အရသက်ဆိုင်ရာဌာနအဖွဲ့အစည်းတွေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ရမှာဖြစ်တယ်လို့လွတ်တော်နိုင်ငံကလုပ်ငန်းလိုအပ်ချက်အရအကြံဉာဏ်တောင်းခံလာတဲ့အခါမှာလဲအကြံပြုချက်ပေးရမယ်လို့ပါဝင်ပါတယ်ပြည်တော်စုလွတ်တော်နိုင်ငံဟောင်းသူရဥရွှေမန်းဦးဆောင်နဲ့ပြောင်းသူလွတ်တော်ဥပဒေရေးရနဲ့အထူးကိစ္စအများလေးလာစမ်းစစ်သုံးသပ်ရေးကော်မရှင်ကိုပြီးခဲ့တဲ့နှစ်မတ်လ10ရက်နေ့ကစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာ